ကဘာရရမှာရှိနေကြတဲ့ကက်သလစ်ဘာသာဝင်တွေဟာဗာတီကန်ကပိုဟမ်မင်းဒီသစ်ရွေးကောက်ပွဲကိုစောင့်ကြည့်နေကြပါတယ်။အခုအင်္ဂါနေ့ကျရင်တော့ဒီကာဒီနယ်ဖုန်းတော်ကြီး115ပါးဟာပိုဟမ်မင်းသစ်ကိုစတင်ရွေးချယ်ကြမှာဖြစ်ပါတယ်။ကာဒီနယ်ဖုန်းတော်ကြီးတွေဟာ Sistine Chapel လို့ခေါ်တဲ့ဒီဖျားဝတ်ပြုဆောင်ထဲမှာတကယ်ပိတ်စုဝေးပြီးတော့ပိုဟမ်မင်းသစ်တအုပ်ကိုရွေးချယ်ကြမှာပါ။ပေါ်ရမင်းတဲ့မရွေးနိုင်ငယ်တိဘသူမှဒီအခန်းဆောင်ရဲ့အပြင်ကိုထွက်ခွင့်မရှိပါဘူးအချိန်ကာလဘလောက်ကြာမယ်ဆိုတာလဲတတ်မပြောနိုင်ပါဘူးဒီဖျားဝိပုဇောင်အပေါ်မှာဆင်ထားတဲ့ခေါင်းနိုင်ကနေပြီးတော့မိကိုအဖြူအောင်ထွက်လာပြီဆိုရင်တော့ပေါ်ရမင်းတဲ့ရွေးချယ်နိုင်ပြီဆိုတာကိုစောင့်ကြည့်သူတွေသိရှိနိုင်မှာဖြစ်ပါတယ်ပေါ်ရမင်းတဲ့ရွေးချယ်ဖို့ဆိုလို့ရှိရင်အများစုမဲ့အ ਨੇ ဆုံး၃ပုံ၃ပုံရရှိရပါမယ်ဆိုတာကဒီအ ਨੇ ဆုံးမဲ 89 မဲလူပါတယ်ဘသူဖြစ်လာနိုင်မယ်ဆိုတာကိုတော့တွက်ဆလို့မရသေးပါဘူး